တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီတို့ကြားမှာတနိုင်ငံလုံးတိုင်းတာပြစ်ခတ်ရေးစစ်အကြုပ်ကို2015ခုနှစ်နှစ်ဆန်းပိုင်းမှာလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့ MPC ခေါ်မြန်မာငြိမ်းချမ်းရေးစင်တာကတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။လာမယ့်ဒီဇင်ဘာလ18ရက်နေ့မှာတနိုင်ငံလုံးပြစ်ခတ်ရေးစစ်အရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ NCCT နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့တို့တွေ့ဆုံဆွေးနွေးနိုင်မှုဝင်းကြီးဦးအောင်မင်းကနေကမ်းလှမ်းလာတယ်လို့ဆိုပါရယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါရယ်ရှင
်တမရဦးသိန်းစိန်ဆိုရတက်တန်းကာလတွင်2015နှစ်စံပိုင်းမှာနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲနဲ့တနင်္ဂနွေလို့ပြစ်ခတ်ရစေးရေးသဘောတူလက်မှတ်ရေးထိုးနိုင်ဖို့ကြိုးစားနေတယ်လို့မြန်မာငြိမ်းချမ်းရေးစင်တာ MPC ကအကြီးအသေးရရှိဦးလှမောင်စွေကနေဒီကနေ့မှာ VOA ကိုခုလိုပြောပါရယ်
ကျွန်တော်တို့အနေနဲ့တော့ဒီဘွဲမှာဆွေးနွေးတဲ့နေရာပဲအဓိကပါဘယ်နှစ်အတွင်းအကောင်းဆုံးနေရာလို့ပြောနေတယ်တော့ကျွန်တော်လည်းပါတယ်ဒီအတွက်လည်းကြိုးစားနေကြတာဖြစ်တဲ့အတွက်ဒီနှစ်ပေါ့ကျွန်တော်တို့ပြီးအောင်ဆွေးနွေးမယ်နော်လာမယ့်ဒီနှစ်ဆန်းမှာလည်းမထိုးတော့ political dialogue ကိုလည်းဖြည့်ပွားမှာလာတော့မှလည်းဆောင်ရွက်နိုင်ဖို့ဒီကစနေမှာလေးတယ်အခုဒီအတွက်တော့လုပ်ဆက်နေတယ်တော့ဒါကိုလည်းကြိုးစားနေပါတယ်
ဒါအပြင်တွေ့ဆုံဆွေးနွေးရေးအစီအပြေနိုင်ဖို့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့မတွေ့ဆုံမိကာလအတွင်းလာမယ့်ဒီဇင်ဘာ23ရက်နေ့24ရက်နေ့မှာမြန်မာငြိမ်းချမ်းရေးစင်တာကတာဝန်ရှိသူတွေနဲ့တနင်္ဂနွေလို့ပြစ်ခတ်ရစေးရေးဆိုင်ရာညှိနှိုင်းရေးဖွဲ့ NCCT တို့ကနေထိုင်းနိုင်ငံမှာထပ်မံတွေ့ဆုံညှိနှိုင်းသွားမယ်လို့လည်းသူကဆိုပါတယ်လာမယ့်ဒီဇင်ဘာ18ရက်နေ့မှာဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဖွဲ့နဲ့တနင်္ဂနွေလုံးပြစ်ခတ်ရစေးရေးဆိုင်ရာညှိနှိုင်းရေးဖွဲ့ NCCD တို့ပြည်တွင်းမှာတွေ့ဆုံဆွေးနွေးနိုင်ဖို့ဝန်ကြီးဦးအောင်မင်းကနေကမ်းလှမ်းလာတယ်လို့လည်းမြန်မာငြိမ်းချမ်းရေးစင်တာကအကြီးအသေးရရှိဦးလတ်မောင်ရွှေကအခုလိုပြောပါတယ်
ဒီဦးအောင်မင်းက CPWC ကိုစားပြီးတော့ဗောလေဒီမှာက1920ဒီမှာဆွေးနွေးပွဲပြန်စမယ်လို့ရန်ကုန်မြို့မှာရှိတဲ့ MPC ကစမယ်လို့ဆိုပြထားပါတယ်ခုတစ်ပတ်မှာ NCCT ရဲ့မြန်မာဒီခန်းနေမှာသတ်သုံးနဲ့ဆက်ပြီးမှလုပ်နေတယ်ကြည့်ရပါတယ်ကျွန်တော်တို့ဘက်ကတော့5ရက်နေမှာအလုပ်တဘောပေါ့လေ CCTV ကောင်းဆောင်ကိုကျွန်တော်တို့တွားပြီးတော့တွေ့ပါမယ်ပြီးပြီးတော့တို့ရဲ့ဒီဆုံးဖြတ်ထားတဲ့ဟာတွေပေါ့ဒါကလည်းကျွန်တော်တို့လည်းတွားကြည့်တော့ဝန်ကြီးပေါ်နေတဲ့ကျွန်တော်တို့ရှိပါတယ်တို့အနေနဲ့ဆွေးနွေးရလာဖို့ဆုံးဖြတ်ရှိရတော့ဒီကိစ္စကိုပြေးနေစေတဲ့ကဝန်ကြီးပေါ်မှာတင်ပြပြီးတော့ကျွန်တော်တို့ကလည်းဆုံးဖြတ်ပြီးတော့ဒီဆွေးနွေးပွဲကိုကျန်းစမယ်
နှစ်ဖက်ကြားညှိနှိုင်းဆွေးနွေးနေတဲ့အပြည့်ရစာချုပ်မူကြားညှိနှိုင်းမှုဟာလည်း90ရာခိုင်နှုန်းပြီးစီးနေပြီလို့လည်းမြန်မာငြိမ်းချမ်းရေးစင်တာဘက်ကပြောပါတယ်။တစ်ဆုတ်နေတဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေစတင်နိုင်ဖို့နှစ်ဖက်စလုံးကသဘောတူညီချက်ရရှိခဲ့ပေမဲ့လည်းတွေ့ဆုံဆွေးနွေးရေးနဲ့ပတ်သက်လို့ NCCT ဘက်ကနေပြင်ဆင်ရအောင်မယ်လို့ညီညွတ်တော်တိုင်းတာလူမျိုးများဖက်ဒရယ်ကောင်စီရဲ့တွဲဖက်သွင်းမှုတဲ့ဘူမူကြီးခေါကာကပြောပါတယ
်။ NCCT ဘက်က UBWC ကိုတော့ငါတို့ဖိတ်ကြတော့ဆက်ခွန်ရအောင်ပဲရှိဆက်ကိုပေါ့။ဟုတ်တော့ကျွန်တော်တို့ကဒီအချားလိုဟက်တက်လေးကိုရှိနေတော့ကျွန်တော်တို့ကအောင်မယ်လို့တော့ပြောတော့ရှိတော့မသိရသေးပါဘူး။
အခုလိုနှစ်ဖက်ဖွဲ့တွေတနင်္ဂနွေလို့အပြစ်ကရစေးရေးသဘောတူလက်မှတ်ရေးထိုးနိုင်ဖို့ကြိုးစားနေတဲ့အချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတော့တိုင်းဒေသတပ်ပေါင်းစုအဖွဲ့တွေနဲ့မြန်မာစစ်တပ်တို့ရက်ဆက်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒီဇင်ဘာလ10ရက်နေ့ကနေ10ရက်နေ့ထိရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကြောင်မဲမြို့နယ်ဘက်မှာမြန်မာစစ်တပ်တပ်မ89လောက်ခံတိုက်ရင်နဲ့ DNLA ခေါ်တိုင်းပလောင်မြူရာလူမျိုးရေးတပ်မတော် KIU ခေါ်ကချင်လွတ်လပ်ရေးဖွဲ့တပ်မဟာလေးလောက်ခံတိုက်ရင်နဲ့ကုကံဖွဲ့ဆတဲ့တပ်ပေါင်းစုတွေနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ BSLF ကပလောင်ပြည်နယ်လူမျိုးရေးတပ်ဦးရဲ့ဥက္ကဋ္ဌတာအက်ဖုံးကပြောပါတယ်။နိုင်ငံရေးဆွေးနွေးနေစဲကြားကအခုလိုတိုက်ပွဲဖြစ်ပွားတာဟာတနင်္ဂနွေလို့အပြစ်ခတ်ရစေးရေးစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့အခြေအနေတွေကြောင့်ယုံကြည်မှုမတည်ဆောက်နိုင်သေးတဲ့အတွက်ဖြစ်တယ်လို့ဦးလှမောင်ရွှေကပြောပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌဝန်ကြီးဦးအောင်မင်းကတော့2023ခုနှစ်စက်တင်ဘာလကုန်ပိုင်းမှာမြန်မာငြိမ်းချမ်းရေးစင်တာရုံးမှာပြုလုပ်ခဲ့တဲ့နိုင်ငံရေးပါတီများနဲ့တိတ်ဆုံပွဲကနေလက်နက်ကင်ဖွဲ့16ဖွဲ့နဲ့14ဖွဲ့နဲ့ပြည့်ရနိုင်ခဲ့ပြီးတော့ကြံတဲ့ KIU နဲ့ DNLA တို့အကြားလဲမကြာခင်ပြည့်ရဖို့ဆက်လက်ဆောင်ရွက်သွားမယ်လို့လည်းပြောဆိုခဲ့ပေမဲ့လက်ရှိမှာတော့တိုင်းရင်းသားဒေသတွေမှာစစ်ရေးပဋိပက္ခတွေဖြစ်ပွားနေတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ